မြန်မာလူလည်ရေးဖခင်ကြီးဗိုလ်ချုပ်အစံက1948ခုနှစ်ဇူလိုင်လ23ရက်နေ့မြို့တော်ခမ်းမကြီးမှာကျင်းပတဲ့ပြည်သူစည်းဝေးကြီးမှာလူလည်ရေးရဲ့အထိပ္ပယ်ကိုအခုလိုဖွင့်ဆိုခဲ့ပါတယ်
။လူလည်ရေးဆိုတိုင်းပတိသာပင်မြေကမပေါက်နိုင်ဘူးဆိုတာကိုခမည်းတော်ကိုကျွန်တော်ရှင်းခဲ့တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ခမည်းတော်စိတ်ထဲမှာလူလည်ရေးရတော့မဲဆိုလို့ရှိရင်ဟုတ်လားစိတ်ကူးကလည်းစိတ်ကူးကြလဲဆိုရင်ပတိသာပင်ကြီးချက်ချင်းပေါက်လာတော့မလို့လေချင်းညာချင်းပေါက်လာတော့မလို့ခင်ဗျားတို့အဲချင်းကြတဲ့လူတွေများကြဟုတ်လားတချို့ကလည်းပဲအာလွတ်လာရင်ရပြီဆိုပြီးတော့ဘာလို့ကျင်လဲဆိုတော့ကကျွန်တော်တို့အရင်တကတုန်းကတွေ့ခဲ့တာဟိုဒါဂျပန်ဖြစ်တုန်းကဂျပန်ကဗမာလွတ်လာရေးပေါ့ခင်ဗျားစုစီဗမာလွတ်လာရေးတုန်းကအဲ့ဒီတုန်းကဆိုလို့ရှိရင်လွတ်လာရင်ရပြီဆိုပြီးတော့ဟုတ်လားဟင်္ဒရာနယ်ပယ်မှာကျွန်တော်တွေ့ခဲ့ဘာတွေ့လဲဆိုလို့ရှိရင်နမ်းမပေါ်မဲ့ဖြီးလန်းအာလွတ်လာရင်ရပြီကွာဆိုပြီးတော့ဟိုလူတကာသွားတဲ့လမ်းမပေါ်မှာထွက်ပြီးတော့စီးရီခံအဲ့တော့ကဒီလမ်းသွားလမ်းလာလုတဲ့လူတွေအတော်ခွာကြအဲ့ဒါဟာလူလာရင်မဟုတ်လူလာရင်ဆိုတဲ့အသေးပဲကဒါလေလူလာရင်ဆိုတာဟာကိုတူတူယောက်ကောင်းစားဖို့ဖြစ်စေတစ်မျိုးလုံးကောင်းစားဖို့ဖြစ်စေလုံတဲ့နေရာမဲ့တခြားတူတူယောက်ရဲ့အကျိုးကိုမထိခိုက်ဘဲနဲ့ဟုတ်လားတခြားလူတွေရဲ့အကျိုးကိုမထိခိုက်ဘဲနဲ့လူလလလကိုတိုးတက်မှုအတွက်လုံနိုင်တာဟာလူလာရင်ပဲဟုတ်လားတခြားလူတွေရဲ့အကျိုးကိုမတိလို့ရှင်အနောက်ရှင်မရှိကြောက်တိုင်းပြည်တပြည်လုံးရဲ့အကျိုးကိုမတိကြိုက်ဘူးတခြားလူတွေရဲ့အကျိုးကိုမတိကြိုက်ဘူးဆိုရင်ခမရလွတ်လွတ်လပ်လပ်လုံနိုင်တဲ့အခြေအနေရှိရသို့တော်လည်းပဲသူများငံကရဲ့လွတ်လပ်ရေးကိုသွားနှောင့်ယှက်တဲ့လွတ်လပ်ရေးလွတ်လပ်ရေးကိုမဟုတ်အဲ့ဒီကဘာလဲဆိုရင် license court ဟုတ်လားဒါကရန်ကန်မှုများမှာဖြစ်ပြီးတော့လွတ်လပ်ရေးဆိုတဲ့အသေးပဲဟာစီးမဲ့ကမ်းမဲ့သဘောမျိုးမဟုတ်စီးနဲ့ကမ်းနဲ့သဘောမျိုးတာလည်းဖြစ်ဒီနဲ့ကမ်းနဲ့ချိမတာနဲ့လွတ်လပ်ရေးဆိုတာလည်းပဲဖြစ်နေ
။လွတ်လပ်ရေးရပြီးတဲ့နောက်တိုင်းပြည်ထူထောင်တဲ့အခါမှာလည်းပြည်သူတွေအနေနဲ့ထိထိရောက်ရောက်အလုံးလုံးကြဖို့ကိုဗိုလ်ချုပ်ဆန်းကတတိပေးခဲ့ပါတယ်
။ကျွန်တော်တို့တိုင်းပြည်ကိုပြန်လည်ထူထောင်ကြမယ်ဆိုလို့ရှိရင်လည်း National Planning ခေါ်တဲ့အဲ့လိုစီမံကိန်းမျိုးတွေနဲ့မလုံခဲနဲ့အဲဒီနေ့မှကျွန်တော်တို့တိုင်းပြည်မကြီးပွားနိုင်ဘူးမထူထောင်နိုင်ဘူးဆိုတာခင်ဗျားတို့သတိရှိကြည့်နေ။ဟုတ်လား။အဲ့ဒီတော့ကပတိသာပင်ကမြေကပေါက်လာမှာမဟုတ်ဘူးပတိသာပင်ပေါက်အောင်ဆိုရင်ကျွန်တော်တို့အလုံးလုံးမှပေါက်ပါသားခင်ဗျားတို့နားလည်သိကြနဲ့အဲ့တော့လွတ်လပ်ရေးရပင်ရညာတော့လေလွတ်လပ်ရေးကလွတ်လပ်ရေးရတဲ့အခါမှာကြောက်ရွံ့လာမဲ့တိုင်းသူပြည်သားလူများအလုံးရဲ့တာဝန်တွေကိုကျွန်တော်တို့ကမထမ်းဆောင်ခြင်းမှုဆိုရင်ခင်ဗျားတို့ရတဲ့လွတ်လပ်ရေးဟာဒီနေ့ရပြီးတော့လက်ပြန်ကတခြားလက်ပြန်ပါသွားမှာပဲဆိုခင်ဗျားတို့သိသိကြနဲ့ဒီတော့အဲဒီလွတ်လပ်ရေးရတဲ့အခါမှာကျွန်တော်တို့ခုနစီမံကိန်းအမျိုးမျိုးနဲ့လောက်တောင်မှအနည်း20လောက်ကျွန်တော်တို့တကားရန်ရန်ပေါ့လေဗျာကျွန်တော်တကားရန်ရန်ပြောတယ်ဆိုတာကဒီတကားလက်ရန်ရန်ပြောမှလူတွေကမှတ်ပြီဟုတ်လားတကားရန်ရန်ဆိုရင်တော့အတော်ကိုပြည့်အောင်ကြိုးစားနိုင်မှလုံနိုင်မှအဲဒါအတော်ကိုကုန်းလုံနိုင်မှကျုံလုံနိုင်မှအနည်း20လောက်ရှိတဲ့အခါကျမှတော်ခါကြမယ်ပြီးတော့ကျွန်တော်တို့ကတကားတဲ့တုံညကစပြီးအကုန်လုံးပြန်ပြီးတော့ကအုံမြစ်ချပြီးအလုံးလုံးအမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြီလန်းတလန်းလိုက်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြီလန်းတလန်းလိုက်ရင်ကျုပ်တို့ကခြီလန်း၄50လန်းလိုက်နိုင်မှအဲဒီလိုလိုက်နိုင်တဲ့အခါကျမှနောက်10နှစ်အနည်း20တန်ပြီးအပြည့်အဲလိုဓာတ်တူညီတူဖြစ်သွားတယ်ဓာတ်တူညီတူမဖြစ်သမျှကာလပတ်လို့ဒီတိုင်းပြည်ကြီးကလွတ်လပ်တယ်ဆိုပေမဲ့ဟိုလူလည်းပဲမြင်ရတဲ့ကံမျက်နှာချိုးသွေးရဒီလူမြင်နေမြင်ရတဲ့ကံလည်းမျက်နှာချိုးသွေးရဖာတယ်လို့နိုင်ငံမျိုးဖြစ်နေမှာပဲစားခင်ဗျားတို့အသိဉာဏ်တန်းတယ
်လွတ်လပ်ရေးဆိုတဲ့ပန်းနဲ့ရောက်တဲ့အထိအောင်မြင်မှုရောက်တဲ့အထိစူးစမ်းအားထုတ်မှုတွေကိုမလျှော့ကြဖို့လည်းဗိုလ်ချုပ်ကတိုက်တွန်းခဲ့ပါတယ်လွတ်လပ်ရေးရဲ့အရာသာကိုပြည်ပြည်ဝဝခန်းစားနိုင်မှုအတွက်ပြည်သူတရလုံးအနေနဲ့မိမိတို့ရဲ့တာဝန်ကိုတတ်နိုင်သမျှထမ်းဆောင်ဖို့လိုအပ်တယ်လို့လည်းဘူချုပ်ကမိန့်ကြားသွားခဲ့ပါတယ်
။ဘူနေရကမတိတိစတာဒီနေရကမတိတိစတာကိုလည်းကျွန်တော်တို့ပြန်ပြီးတော့လုပ်ရရမယ်ဟုတ်လား။အဲဒီလိုလုပ်နေအောင်ကျွန်တော်တို့ကလုပ်ရမယ်ဆိုရင်ခင်ဗျားတို့ကြေးအောင်လုပ်လို့ရမှာ။ဒါမလုပ်ဘဲနဲ့တော့ဖြင့်လွတ်လပ်ရေးရပြီမဲ့ဘယ်နည်းနဲ့မှခင်ဗျားတို့ဟုတ်လားလွတ်လပ်ရေးအရာတော်ကိုတပ်ပြစ်ပြင်းပြင်းတန်စားရမှာမဟုတ်ဘူးစားဘယ်လိုအစိုးရတက်တဲ့ကွန်မြူနစ်အစိုးရတက်တဲ့ဆိုရလက်အစိုးရတက်တဲ့အာအစိုးရပဲတက်တဲ့အဲ့ဒီအလုံးမလုံးပဲနဲ့ခင်ဗျားတို့မဖြစ်ဘူးဆိုတာကိုကျွန်တော်တစ်ခါရေးကြည့်ပြောရဲအဲ့ဒီတော့ကခင်ဗျားတို့က လွတ်လာရေးကိုလောကျင်ရင်လွတ်လာရေးရနိုင်တော့တဲ့ဒီကံရှိကြပါလွတ်လာရေးကိုလောကျင်ရင်လွတ်လာရေးနဲ့လွတ်လာရေးကိုရနိုင်တဲ့ညီညွတ်မှုကိုအာထိတ်ထိတ်ထားပါလွတ်လာရေးကိုလောကျင်ရင်လွတ်လာရေးကိုရနိုင်တဲ့ရနိုင်တော့ရနိုင်ရနိုင်တဲ့ထူထောင်မှုကိုလောက်ကြပါအဲ့ဒီလိုလောက်ပြီးတဲ့နောက်လည်းပဲရှေ့ကိုလွတ်လာရေးအရာတော့ကိုခံစားခြင်းနဲ့စံစားခြင်းနဲ့ဆိုလို့ရှိရင်လည်းပဲအလုံးလောက်ကြဖို့ဒီကံစီကြဖို့အခုနယ်ကလေးကခင်ဗျားတို့ကိုကူခင်ဗျားတို့အကျင့်ဒိုးတယ်အကျင့်ဟောင်းတယ်ဟလားစောက်ကျင့်နေကိုကျင်းကြဖို့လိုပြီဆိုတာကျွန်တော်ကနေ့ပြောခဲ့ချင်တယ်
1948ခုနှစ်ဇူလိုင်လ23ရက်နေ့ကမြို့တော်ခမ်းမကြီးမှာကျင်းပတဲ့ပြည်သူ့စည်းဝေးကြီးမှာဗိုလ်ချုပ်ဆန်းပြောကြားခဲ့တဲ့မိန့်ခွန်းကိုကောက်နှုတ်တင်ပြခဲ့တာပါရှင်။